မကြသေးခင်တိုင်းဘက်ကပဲမန္တလေးတိုင်းတကုံးမြို့နယ် NLD ပါတီပြည်သူ့လူထုကိုယ်စားလှယ်ဦးဝမ်းမောင်ဟာပါတီကနေနှုတ်ထွက်သွားပါတယ်ပြီးတော့မန္တလေးတိုင်းစီယုံရေးအဖွဲ့ဝင်အရင်မျိုးချစ်ရဲဘော်ဟောင်းမြောက်အဖွဲ့ကဦးကြည်မောင်အပြင်မန္တလေးအနောက်မြောက်မြို့နယ်စီယုံရေးအတွင်ရင်မူဦးမြင့်စိုးနဲ့အချင်းမြောက်မြို့နယ်စီယုံရေးအတွင်ရင်မူဦးကိုလေးတို့လည်းနှုတ်ထွက်သွားကုန်ပါတယ်ဒီလိုနှုတ်ထွက်သွားရတာကလည်းသူတို့ရဲ့အသက်အိုးအိမ်စီးစိမ်လုံခြုံရေးကိစ္စတွေနဲ့ပါဝင်ပတ်သက်နေတာကြောင့်ဖြစ်တယ်လို့သိရပါတယ်နှစ်ပေါင်း20နီးပါးကြံ့ကြံ့ခံရပ်တည်လာတဲ့အစိုးထင်းသားမြင်သာအန်တုနေတဲ့ NLD ရဲ့အမကအင်အားစုအ ਨੇ ချင်းမရှိရမှာဖိနှိပ်မှုတွေကိုလည်းပိုပြီးခံလာရတယ်လို့မန္တလေးတိုင်း NLD စီယုံရင်မူဟူမျိုးနိုင်ကနေ RF ကိုအခုလိုပြောပြပါတယ
်အမကန်တောင်းရနေတဲ့လူအင်အားစုပဲရှိနေတဲ့အတွက်သူတို့လုံနေတာဟိုပူဆိုးလာတယ်လို့မြင်တယ်ဘာလို့ဆိုတော့သူတို့ချိန်ောက်တဲ့အပိုင်းတွေပေါ့နော်ကအရင်ကစာရင်ပူဆိုးလာတယ်ကျွန်တော်တော့အဲ့လိုမြင်ပါတယ်အဲ့တော့ကျွန်တော်တို့ထဲကကိုရပိုင်းအားဆိုရင်ဒီနောက်တောင်မျိုးနေရာဥက္ကဋ္ဌတွေ့ရင်မှုရင်းဆိုရင်ဆိုရင်ခဲနဲ့ခါကနာပေါက်ခဲ့ရတယ်နောက်တန်ဥက္ကဋ္ဌဦးပါညုံအိမ်ဆိုလည်းဒီလိုခဲနဲ့ပေါက်တယ်ဟုတ်တယ်အဲ့တော့လူတွေကနိုင်ငံကြီးလုံနေတယ်လူတစုကိုဘာကြောင့်ဘယ်လောက်ထိအသေးကြီးမဲကြီးတိုက်ခိုက်နေလဲဆိုတာတော့ဒါလူမှပဲတည်နေလေဒါကျွန်တော်အဲ့လိုထိလုံနေရတော့ဒါကျွန်တော်ဥပဒေနဲ့လောက်ရတယ်လို့ကျွန်တော်မြင်တာပဲ
ဟုတ်ကဲ့ဥပဒေတော့မှမလေးစားတဲ့ဒီဗမာမခန့်တဲ့ဒီပေါ့ဗျာအာနာပါတီဘက်ကနေခင်ဗျားတို့အညိုကြီးလှုပ်လာတာဘာကြောင့်လို့ခင်ဗျားတို့သုံးသပ်လဲဗျာ
ဒီနေ့ဒီပေါ်နေလုံနေတာတော့ NLD ပဲရှိတော့တာပေါ့ဗျာဒီ NLD ရလူတွေကနိုင်ငံရေးရလုံလို့မရအောင်ဖြစ်ဖြစ်သွားခဲ့ရင်သူတို့အနေနဲ့သူတွားခြင်းနဲ့ဆန်းတစ်ခုသူတို့တွားလို့ရမယ်လို့သူယုံကြည်နေလို့ပဲလူဒုက္ခပြင်းရတော့တော်ပြီ
ဆက်ပါမယ်။မန္တလေးတိုင်း NLD ပါတီဝင်တွေကလွန်ခဲ့တဲ့2003ခုနှစ်ကစပြီးအာဏာပိုင်တွေကတည်တာတဲ့ဖိအားပေးအရေးယူမှုတွေကိုခံလာရတာဖြစ်ပါတယ်။ဥပဒေအရဆိုပြီးတကြွတဲ့ NLD ပါတီရဲ့တာဝန်ရှိသူတွေကိုပဲပြစ်မှတ်ထားပြီးဖမ်းဆီးတာမျိုးတွေ၊စီးပွားရေးဖိအိုပေးရဖြစ်အောင်အရေးယူတာမျိုးတွေ၊မိသားစုရဲ့စီးပွားရေးနဲ့ပညာရေးမှာပါနှောက်ယှက်သတိပေးဟန်တားတာမျိုးတွေအပြင်အကြမ်းဖက်ချိန်ချောက်မှုတွေ၊အခွင့်အရေးပြမဲဆွယ်မှုတွေတယောက်နဲ့တယောက်မသိငါအောင်သွေးထိုးဖြူခွဲမှုတွေဒီဇိုင်းမမလုပ်လာခဲ့တာအခုကာလဟာအစိုးဆုံးအခြေအနေကိုရောက်လာခဲ့တယ်လို့လည်းဦးမျိုးနိုင်ကပြောပြပါတယ
်။မှာလုပ်ငန်းတစ်ခုပါဝင်နေဆိုရင်လည်းအဲ့ဒီလုပ်ငန်းရှင်တွေကိုလည်းပရက်ရှာပေးတာရှိတာ။အဲ့တော့မျိုးနဲ့တမျိုးနဲ့ကပုံကိုတယောက်ဆိုရင်သူ့ရှိကိုအမြဲတမ်းအဲ့ဒီဘက်ကဆလာပြီးတော့ဝင်နေ။လုပ်ဆိုင်မှာလုပ်မလဲ။ငွေရင်းနှီးလိုလားပါဖွင့်ရင်တော့အဲသူတို့ဖွင့်ရင်လုပ်ပေးမယ်ဒါမျိုးတွေဒီလာစီရောသူကသူ့လုပ်ငန်းကဆက်လုပ်လို့မရတော့လုံးလက်မဖြစ်နေတစ်ခါတည်းလို့နှင်းအတူတောင်းလုပ်ခြင်းနဲ့လုံးဒီမှာလဲလုံးခြင်းတွေကိုလဲအလုပ်ကန့်ထားတော့အပြင်းလူပါလုံးလဲသူ့ family ရှိရင်လေတော့တကူရေမဟုတ်အဲ့တက်တနာကြီးဒီမှာတော့တော့ပြန်ဆိုင်ရ
မန္တလေးက NLD ပါတီဝင်တွေကြားစီးပွားရေးကစင်ကလေးအဖြစ်အောင်လုပ်တဲ့နေရာမှာစီးပွားရေးတောင့်တင်းတဲ့အမျိုးသမီးကောင်းဆောင်ဒေါ်ဝင်းမြမြမိသားစုပိုင်းမန္တလေးဈေးကြိုကဆိုင်ခန်းသိမ်းပိုက်မှုတွေတီးခြားဆိုင်ခန်းဖွင့်မှုကြိုးစားတော့လေပိုင်ရှင်ကို6လဖိအားပေးမှုတွေနှစ်ပေါင်းများစွာလိုင်စင်ကင်ပြီးလုပ်ကင်လာတဲ့ NLD ပါတီရဲ့မြို့နယ်စီယုံရင်မှုဦးမြင့်စိုးနဲ့ဦးကိုလေးတို့ရဲ့လုပ်ငန်းလိုင်စင်တိုးပီးတာတွေကိုရဆိုင်လိုက်တာမျိုးမရိယာမျိုးနယ်ကတက်ကြွပြီးစီးပွားရေးခိုင်မာတဲ့ NLD ကောင်းဆောင်ဦးတန်းလွင်ဆိုရင်မနစ်ကဂျွန်လာတော်အောင်ဆောင်းစုကြည်လွတ်မြောက်ဖို့ဆုတောင်းပြီးအလားစီဆူရထောက်ခံသူတွေကတန်လက်တီးနဲ့ထိုးချိတ်တာကြောင့်မျက်လုံးတစ်ဖက်ကွယ်ခဲ့တဲ့အပြင်မိသားစုဝင်တွေပါအကျဉ်းချခံနေရတယ်လို့သူတို့ရဲ့စီးပွားရေးတွေပါကြာဆင်းလာတဲ့အခြေအနေနဲ့ရင်ဆိုင်ခဲ့ရပါတယ်။သူတို့လိုပဲနိုင်ငံအနှံ့အပြားမှာတက်ကြွတဲ့ NLD ကောင်းဆောင်အများအပြားဟာစီဆူရရဲ့ဖိနှိပ်မှုရန်လိုမှုအေးအေးယူခံရမှုတွေကိုခံခဲ့ရပါတယ်။ပါတီဘိုးကလည်းတိကျပြတ်သားတဲ့မူကိုချမပေးနိုင်တဲ့အပြင်ပါတီရင်းအသက်ကြီးခေါင်းဆောင်ပိုင်းတွေဘက်ကလည်းလူလတ်ပိုင်းနဲ့လူငယ်ပိုင်းတွေကိုလုတ်ပိုင်ခွင့်မပေးနိုင်တဲ့အခြေအနေအကျသေးတွေကြောင့်လူထုကိုလည်းတွားရောက်ပြီးလို့လတ်စီယုံဝင်မရသလိုပြည်သူနဲ့ NLD ပါတီကြားမှာလည်းကွာဟမှုတွေလူထုအပေါ်ဥဆောင်မှုမပေးနိုင်တဲ့ပြဿနာတွေတွေ့ကြုံနေရတယ်လို့မန္တလေး NLD စီယုံရင်းတာဝန်ကဦးမျိုးနိုင်ကအခုလိုပြောပြပါတယ
်ပြည်သူတဲကိုတွားနိုင်မှုနေတာအခြေမှာကျွန်တော်တို့မှာမရှိတစ်ချက်ကကျွန်တော်တို့ကျွန်တော်တို့ပုံဝင်နေတဲ့စီယုံဝင်လက်လက်စီယုံဝင်ကျွန်တော်တို့မှပေးမတာ။နေ့ချက်ကပါလဲဆိုကျွန်တော်တို့မှကပြည်သူတွေကိုနားလေလောက်အောင်ကျွန်တော်တို့သွားမယ် trend တစ်ခုကိုချပြနိုင်တဲ့အနေဒါကျွန်တော်တို့မှမရှိဘူး။ပြည်သူကဒီနေ့အနေဒါရပါလို့တိတ်ပြီးတော့ပြိနေခံထားတဲ့အတွက်သူတို့မှမလုပ်ရမယ်ဆိုတာမသိနေတဲ့အနေဒါဖြစ်တဲ့အတွက်ခုန NLD ရဲ့ဥဆောင်မှုစီယုံနိုင်မှုပေါ်မှာပဲပြည်သူကရပ်တည်နိုင်မယ်လို့ကျွန်တော်မြင်ပါတယ်။
စီစုရကလာမယ့်2010မှာပါတီဇွန်အထွေထွေရွေးကောက်ပွဲကျင်းပဖို့ခရီးပြုထားတာရှိပါတယ်ခုကလေးကအန်အယ်ဒီပါတီရဲ့တကြွတဲ့လှုပ်ရှားမှုတွေကိုအရေးယူကန့်သတ်တာမျိုးတွေလုပ်နေတယ်လို့သူတို့ထောက်ခံတဲ့ချက်ကင်ဖွံ့ဖြိုးရေးအဖွဲ့ကလည်းလူလူကြားအကျိုးပြုလှုပ်ရှားမှုတွေလုပ်နေတဲ့ပုံစံမျိုးစီစုရပိုင်သတင်းစာထဲမှာရေးသားပြီးပွဲထုတ်နေရတယ်လည်းရှိပါတယ်ထောင်ကွေးရ90ရွေးကောက်ပွဲအောင်လက် ခင်ဗျာ